ABB ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနအတွက်ပြည်ထောင်စုဝင်ကြီးအဖြစ်ဦးကျော်တင်နဲ့ပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဌာနအတွက်ပြည်ထောင်စုဝင်ကြီးအဖြစ်ဦးတောင်းထွန်းတို့ကိုခန့်အပ်တာဝန်ပေးလိုကြောင်းနိုင်ငံတော်တမရပြည်ထောင်စုလွှတ်တော်နာယကထံစာပေးပို့ထားတာဖြစ်ပါတယ်။အရင်အစိုးရလက်ထက်မှာပြည်ထောင်စုဝင်ကြီးဌာန36ခုရှိခဲ့ပေမဲ့လက်ရှိ NLD အစိုးရအသစ်လက်ထက်မှာဝင်ကြီးဌာန22ခုရှိခဲ့ပြီးအခုအသစ်ထပ်တိုးဖွဲ့စည်းမဲ့ဝင်ကြီးဌာန2ခုနဲ့ဆိုရင်24ခုရှိမှာဖြစ်ပါတယ်။နိုင်ငံသားရေးဝင်ကြီးဌာနရှိပြီးသားဖြစ်တဲ့အတွက်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနကိုထက်မှန်ဖွဲ့စည်းမဲ့ဆိုတဲ့အခါလွှမ်းမိုးမှုတွေရှိလာမှာစိုးရိမ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စန်းနိုင်ကပြောပါတယ်
။ဒါဆိုလေကျွန်တော်တို့ကတော့တခုရှိရအောင်လို့နိုင်ငံရေးဝင်ကြီးဌာနကအရင်ကတည်းကရှိခဲ့ပြီးသားဖြစ်တယ်။အခုတော့ဒါအခုနောက်ဒီနိုင်ငံရေးဝင်ကြီးဌာနဆက်ဆက်ဆောင်ရွက်နိုင်ဖို့ရအတွက်ကိုဟိုဒါအပြည်ပြည်ဆိုင်ရာဒီပူပေါင်းဆောင်ရရေးရေးဝင်ကြီးဌာနဆိုတာဖွဲ့လိုက်တဲ့အခါမှာကျွန်တော်တို့ကဒီဟိုကျွန်တော်တို့ခုပဲစိုးရိမ်ပူမှာဒါကြောင့်ဆိုဝင်ကြီးဌာနရင်အချင်းချင်းပေါ့နော်ကျွန်တော်တို့ဒီလိုမျိုးတွေပေါ့နော်တချို့ပြဿနာဖြစ်သွားနိုင်တာမျိုးတွေနောက်တစ်ခုနဲ့တစ်ခုနောက်မို့တာမျိုးတွေကျွန်တော်တို့ဖြစ်လာမှာရပေါ့နော်စိုးရိမ်နေ
တက်မလို့သားလှွတ်တော်ကိုယ်စလဲဘူမှုချုပ်မောင်မောင်ကလှုပ်ထုံးလုံနီးနဲ့အညီတမရကတင်လာတာဖြစ်တဲ့အတွက်မှတ်ချက်ပေးစရာမရှိသေးကြောင်းပြောပါတယ
်သူကစိုးရိမ်ဖွဲ့ရတယ်သူကသူဆွေးနွေးပြီးသားပဲလေဒါလှွတ်တော်တို့တော့ညီဒီပြုတ်ဝတ်တင်လာဖြစ်တယ်ကျွန်တော်ကလောကဆိုဘာမှပြောတာမရှိဘူ
းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကသူ့သဘောထားကိုအခုလို့ပြောပါတယ်အဲ
့ဒါတွေရဲ့နောက်တစ်ခါဒုတိယဝန်ကြီးတွေအဲ့လိုခန့်လိုက်ရင်တော့ဒီကနေ့လက်ရှိအစိုးရကရှေ့ကိုအများကြီးတိုးသွားမယ်ဒါကကျွန်တော်ဘက်ကလိုရာတွေလုံးမလားဒါလုံးမဆိုလဲလိုရာတွေလည်းခန့်ပါအောင်လို့ကျွန်တော်ပြောချင်တယ
်မတ်လ22ရက်နေ့ကတမရဦးထင်ကျော်ဟာပြည်ထောင်စုလွှတ်တော်ထံအစိုးရတက်လက်ထက်မှာဖွဲ့စည်းမဲ့ဝင်ကြီးဌာနတွေနဲ့ဝင်ကြီးတွေအမည်စင်းကိုတင်သွင်းစင်မှာဝင်ကြီးဌာန22ခုနဲ့ဝင်ကြီး18ဦးအမည်စင်းကိုတင်သွင်းခဲ့တာဖြစ်ပါတယ်။အစိုးရတက်လက်ထက်မှာဝင်ကြီးဌာနအရေးအတွက်ကိုရှော့ချလိုက်တဲ့အတွက်အစိုးရတက်တန်း9နှစ်အတွင်းကြက်တန်းပေါင်း 9,000 ကျော်ချွေတာ200ရောက်မှာဖြစ်တယ်လို့တမရဦးထင်ကျော်ကအဲ့ဒီတုန်းကပြောကြားခဲ့ပါတယ်။ဒါအပြင်အရေးအတွက်ထက်အရေးချင်းကိုဦးစားပေးပြီးကြစ်လက်ခိုင်ပါတဲ့ပြည်ထောင်စုအစိုးရတရက်ဖွဲ့စည်းနိုင်ရေးအခရီကင်းစင်နဲ့လူအတိုင်းဝိုင်းဖော်ဆောင်ရေးပြည်သူဗန္တာငွေကိုချိုးချံချွေတာပြီးစွမ်းရည်ပြည့်ဝတဲ့ချစ်လက်ခိုင်မာတဲ့အစိုးရဖွဲ့စည်းနိုင်ရေးကိုဥတီဆောင်ရွက်မှဖြစ်ကြောင်းအစိုးရအသစ်မူဝါဒတွေကိုပြောကြားခဲ့ရတာဖြစ်ပါတယ်။ပိုရှင်လာတဲ့ငွေတွေကိုပညာရေးကျန်းမာရေးနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးကဏ္ဍတွေမှာပုံမှုသုံးစွဲမှဖြစ်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ဒီနေ့တင်ပြတဲ့ပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဌာနအတွက်ပြည်ထောင်စုဝင်ကြီးအဖြစ်အဆိုပြုခံရတဲ့ဦးတောင်းထွန်းဟာလက်ရှိမှာအမျိုးသားလုံခြုံရေးအကြံပေးတာဝန်ယူထားသူဖြစ်ပါတယ်။ဦးတောင်ထွန်းလက်ရှိတာဝန်ယူထားတဲ့အမျိုးသားလုံခြုံရေးအကြံပေးနေရာအတွက်ဘလို့ဆက်လက်ဆောင်ရွက်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်ရှိနိုင်ငံသားရေးဒုတိယဝန်ကြီးဦးကျော်တင်ကတော့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးအဖြစ်အဆိုပြုခံရတာပါ။ဒီနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပဲအခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အသစ်ဖွဲ့စည်းဖို့အတွက်နိုင်ငံတော်သမ္မတပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့ကတာဝန်ပေးအပ်ဖို့ရထားသူစင်းကိုလွှတ်တော်မှာကြေညာခဲ့ပါတယ်။အခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်ပြည်ထောင်စုဝင်ကြီးဟောင်းဦးအောင်ကြည်ကိုတာဝန်ပေးအပ်ဖို့ရထားတာဖြစ်ပါတယ်။ဝင်ကြီးဌာနနှစ်ခုတိုးချဲ့ဖွဲ့စည်းတာအဆိုပြုထားတဲ့ဝင်ကြီးနှစ်ဦးအမည်စင်းနဲ့အခရီးလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အသစ်ဖွဲ့စည်းရေးကိစ္စတွေကိုလာမယ့်နိုဝင်ဘာလ23ရက်နေ့မှာဆွေးနွေးအတည်ပြုမှာဖြစ်ပါတယ်ခင်ဗျာ။